ဒီကနေ့မှာဗြိတိန်နိုင်ငံအနေနဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနေခွဲထွက်ရေးမထွက်ရေးပေါ်ပြည်လုံးကျဆန္ဒခံယူပွဲကျင်းပမှာဖြစ်တဲ့အတွက်ဒီကမ္ဘာလုံးကစိတ်ဝင်စားနေကြပါတယ်။ကြိုတင်ပြီးတော့ကောက်ယူထားတဲ့လူလူစစ်တမ်းတွေမှာတော့ထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားဘယ်ဘက်ကနိုင်မဲဆိုတာကိုအတက်မပြောနိုင်သေးပဲဖြစ်နေပါတယ်။ဒါကြောင့်လဲနောက်ဆုံးအချိန်အထိအကြိတ်နဲ့မဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်နေကြပြီးဗြိတိန်နိုင်ငံရောက်မြန်မာတွေကြားမှာပဲအမြင်တွေအမျိုးမျိုးကွဲပြားနေတဲ့အကြောင်းအသေးစိတ်ကိုမန္နာတန်ချန်ကစူးစီးပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
ဟုတ်ပါတယ်အဖွဲ့ဝင်28နိုင်ငံရှိတဲ့ EU ရဲ့ကနေဗြိတိန်နိုင်ငံခွဲထွက်ရေးမထွက်ရေးကိုနောက်ထပ်နားရီအနည်းငယ်ကြာမှာပဲ45တန်းကျော်တဲ့ဗြိတိန်ပြည်သူတွေမဲပေးကြတော့မှာပါဗြိတိန်နေနဲ့ EU ရဲ့မှာပဲဆက်ရှိတင့်တယ်လို့ထောက်ခံခဲ့သူဗြိတိန်ပါလီမန်အမတ်ဂျိုကော့စ်အသက်ခံရပြီးတပတ်အကြာဒီကနေ့မှာပဲပြည်လုံးကျလူလူဆန္ဒခံယူပွဲကိုကျင်းပတာဖြစ်ပါတယ်ဘရီဇီးလိုအတူကောက်ခေါ်ကြတဲ့ဒီတိန်အနေနဲ့ EU ကနေခွဲထွက်တင့်မတင့်တင်းတင်းမာမာညှင်းခုန်စရာဖြစ်လာတဲ့အဓိကအကြောင်းရင်းတွေကနှစ်ခုကတော့စီးပွားရေးနဲ့ရွှေပြောင်းအခြေချမှုကိစ္စပါ1983ခုနှစ်ကစပြီး EU အဖွဲ့ဝင်ဖြစ်လာခဲ့တဲ့ဒီတိန်နိုင်ငံအနေနဲ့ခွဲထွက်ရေးမထွက်ရေးဆုံးဖြတ်ချက်တစ်ခုကတခြား EU အဖွဲ့ဝင်နိုင်ငံတွေနဲ့ဆက်ဆံနေရတဲ့ဒီတိန်ရဲ့နိုင်ငံရေးနဲ့စီးပွားရေးအပေါ်မှာအကြီးအကျယ်တက်ရောက်မှုရှိစေမှာဖြစ်ပါတယ်ဝင်ကြီးချုပ်ဒေးဗစ်ကမရွန်ကတော့ EU အဖွဲ့ဝင်အဖြစ်ဆက်ရှိရေးမဲပေးကြဖို့မဲဆွယ်စည်းရုံးရဲ့နောက်ဆုံးချိန်အထိလူလူကိုစော်ဩခဲ့တာပ
ါ Don't vote because of things you've been told about Turkey or European armies that are not
တူရကီကိစ္စပဲဖြစ်ဖြစ်ဥရောပကတပ်တွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ခင်ဗျားတို့ကြားနေတဲ့ကိစ္စတွေကြောင့်တော့မဲမထည့်ကြပါနဲ့ဒါတွေဟာအဓိပ္ပာယ်လည်းမရှိဖြစ်လာမှလည်းမဟုတ်ပါဘူးဒါဟာနောက်ကျောင်းပြန်လှည့်လို့မရတဲ့ကျွန်တော်တိုင်းပြည်ကျွန်တော်စီးပွားရေးကျွန်တော်မိသားစုတွေအနာဂတ်အတွက်ဆန္ဒခံယူပွဲပ
ါဗြိတိန်နိုင်ငံရဲ့အဓိကနိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့လက်ရှိအာဏာရကွန်ဆာဗေးတစ်ပါတီနဲ့အတိုက်ခံလေဘာပါတီတို့ကခေါင်းဆောင်တွေကတော့အဖွဲ့ဝင်အဖြစ်ဆက်ရှိရေးထောက်ခံခဲ့ကြပေမဲ့ပါတီဝင်တွေကြားမှာတော့သဘောထားအမျိုးမျိုးထွက်ပေါ်နေတာပါလေဘာပါတီရဲ့လက်ဝဲဝါဒီခေါင်းဆောင်ဂျယ်ရမီကော့ဘင်းကတော့
Do what's best for our people vote for jobsVote for rights at work. Vote for our NHS.
ကိုပြည်သူတွေအတွက်အကောင်းဆုံးလှုပ်ဆောင်ကြပါ။အလုပ်ကိုင်တွေအတွက်လုပ်ငန်းခွင်အခွင့်အရေးအတွက်အမျိုးသားကျန်းမာရေးဝန်ဆောင်မှုအတွက် EU အဖွဲ့ဝင်ဖြစ်ဆက်နေဖို့မဲပေးကြပါ
။လန်ဒန်မြို့တော်ဝင် Boris Johnson ကတော့ခွဲထွက်ရေးကိုထောက်ခံနေပေမဲ့လည်းသူ့ဖခင် Stanley ကိုယ်တိုင်ကဆက်ရှိရေးကိုလက်ခံတာကြောင့်မိသားစုထဲမှာလည်းမညီညွတ်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ကျူတင်ကောက်ယူထားတဲ့လူလူစစ်တမ်းတွေမှာတော့ခွဲထွက်ရေးမထွက်ရေးပြိုင်ဘက်အုပ်စုနှစ်ခုကြားအားပြိုင်မှုမှာဘယ်ဘက်ကအနိုင်ရမယ်ဆိုတာအခုထိအတက်မပြောနိုင်သေးပါဘူး။သဘောထားဆန္ဒတွေအမျိုးမျိုးရှိနေတဲ့အထက်မှာဒီတိန်ရောက်မြန်မာတွေလည်းပါဝင်ကြပါတယ်။ဒီတိန်မှာ15နှစ်ကြာနေထိုင်လာပြီးဒီကနေ့မဲသွားပေးမယ်မတ်တူးမှာကတော့ခွဲထွက်ရေးကိုထောက်ခံသူပါ။
ကြွေးရေးလုံလားခွဲရေးလုံလားငင်းပွားတယ်ဆိုရင်တော့ကောင်းတာနဲ့ဆိုးတာတွေကတော့နှစ်ဖက်စလုံးမှာအများကြီးရှိနေတယ်။ဒါပေမဲ့အမားရဲ့အမြင်ကတော့ we don't need to be afraid for being our own boss ပေါ့နော်။ဒီမှာတို့ပြောရင်ကိုယ့်ကျမကိုယ်ဖန်တီးခြင်းပေါ့။ EU law နဲ့ဟိုစက်မယ်ပြီးတော့ကိုယ့်ဘက်ကနေပြီးတော့လုပ်ပိုင်ခွင့်မရဘူးအများကြီးရှိရယ်ပေါ့။အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ကိုယ့်ဘက်ကိုစီမံနိုင်ခွင့်ရတာကိုကောင်းတယ်လို့ထင်လို့အမားရော vote out လုပ်မှာပေါ့လေ။ဒီလောက်တော့မြန်မာလူမျိုးထဲမှာလည်းကိုယ့်အပြင်ကပြောမယ်ဆိုလို့ရှိရင်တော့မြန်မာထဲမှာတော့ဟို vote in လုပ်ချင်တယ်လို့ပုံများမယ်လို့ထင်တယ်မြန်မာထဲမှာတော့
ဒါပေမဲ့လည်းဆက်ရှိရေးကိုလိုလားသူဗြိတိန်ရောက်ဒေါက်တာတက်ကိုကိုကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်ကတော့ဒီ UK နိုင်ငံအနေနဲ့ပေါ့နော် European Union ထဲမှာရှိတာပိုကောင်းတယ်လို့ယူဆပါတယ်ပါကြောင့်လည်းဆိုအဓိကတော့ကဘာကြီးဆိုရလဲအားလုံးကပြည်အောင်ကြီးရဲ့ပေါ့နော်အားလုံးပြည်အောင်ဆောင်ရွက်တာအကောင်းဆုံးလို့ကျွန်တော်ယူဆတယ်အဲ့ဒါကြောင့်မလို့ United Kingdom ဆိုရလဲအခုနဲ့အင်္ဂလန်နိုင်ငံလည်းလောက်ထားမဟုတ်ဘူးအင်္ဂလန်ရဲ့ Scotland ရဲ့ Wales ရဲ့ Ireland ရဲ့ပေါင်းမှ United Kingdom ဖြစ်ပလို့ရဲ့ European Union ကြီးဆိုရလဲ Europe မှာဖြစ်တဲ့နိုင်ငံလေးအားလုံးပေါင်းမှ European Union ဆိုတာခေါ်လို့ပြီးတော့ kait ယူပါလို့မယ်ပြီးရင် Europe မှာရှိတဲ့နိုင်ငံလေးအားလုံးပြောင်းဆောင်ရွက်မှကဘာအင်းငင်းကြမ်းပြီးတော့ဖြည်းဖြည်းလေးနဲ့ပြည်ပြီးတွတ်တက်မယ်လို့ယူဆပါတယ်
အလားတူဗြိတိန်မဟာမိတ်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားမှာလည်းသဘောထားတွေအမျိုးမျိုးရှိနေပြီးတော့လူလူစစ်တမ်းတွေမှာတော့ဥရောပတိုက်တာအများစုကဗြိတိန်ခွဲထွက်ရေးကိုမလိုလားကြပါဘူးတင်းတက်သမ္မတဖရန်ဆွာအော်လန်းကလည်းလူလူဆန္ဒခံယူပွဲဟာဗြိတိန်အတွက်သာမက EU အနာဂတ်အတွက်ပါအရေးကြီးတဲ့အကြောင်းနဲ့အဖွဲ့ဝင်အဖြစ်ကထွက်မယ်ဆိုရင်နောက်ကျောင်းပြန်လှည့်လို့မရနိုင်ဘူးလို့လည်းသတိပေးခဲ့ပါတယ်ဒါပေမဲ့လည်းတင်းတက်နိုင်ငံကလက်ရဇွန်းအမျိုးသားတပ်ဦးပါတီလို့ဥရောပကအမျိုးသားရေးဝါဒီနိုင်ငံရေးပါတီတွေကတော့ဗြိတိန်ရဲ့ခွဲထွက်ရေးအစီအစဉ်ကိုအားပေးနေကြပါတယ်။ အခုလိုဥရောပရဲ့အနာဂတ်အတွက်ရောဒီတိုင်းနိုင်ငံရဲ့အနာဂတ်အတွက်ပါအရေးပါတဲ့ပြည်လုံးကျလူမှုဆန္ဒခံယူပွဲအတွက်မဲယုံတွေကတော့လန်ဒန်စံတော်ချိန်ညနေ 9:00 မှာပိတ်မှာဖြစ်ပြီးဆန္ဒခံယူပွဲကနေထွက်လာမဲ့မဲရလက်ကိုတော့နိုင်ငံတကာစီးပွားရေးဈေးကွက်တွေနဲ့တကဘာလုံးကစိတ်ဝင်စားစောင့်ကြည့်နေကြပါတယ်ရှင်။